အဘအဲ့ဒီပြညာချက်မှာအဓိကပေါ့ main themes အနေနဲ့အဓိကဘယ်လိုအချက်အလက်တွေကိုများဘာလို့ဒီဝါရင်နိုင်ငံရေးသမားကြီးတွေအနေနဲ့ဖော်ပြထားတာရှိပါလဲခင်ဗျ
1920ခုနှစ်မြို့သားအောင်ပွဲနေ့ကြီးရဲ့ဂျိုးဆက်ဒီဖြစ်နေကသို့မှာစီယုံကြီးတို့ဆရာဆန်းဒီသမားဆုံးချာမှုကြီးတို့အမျိုးသားအကြောင်းတွေပေါ်ပေါက်လာတာတို့မြို့သားညီညွတ်ရေးရတာတို့ပေါ့ဗျာကျွန်တော်တို့နောက်လာနောက်သားတွေကလည်းပဲကျွန်တော်တို့လိုပဲပေါ့မြို့သားအောင်ပွဲနေ့ကြီးကိုအမွေဆက်ခံပြီးတော့ကျွန်တော်တို့လည်းအမွေဆက်ခံခဲ့တာပေါ့ဗျာအဲ့တော့အဲ့လိုလုပ်ခဲ့တဲ့အတွက်ဘုသူ့အောင်စာကောင်းဆောင်တဲ့ဒီလွတ်လပ်ရေးတိုက်ပွဲကြီးတွေပေါ်လာတယ်အမျိုးသားတွေနှိုးကြတယ်လှုပ်ရှားတယ်တိုက်ပွဲဝင်ရတယ်ဒါကြောင့်လည်းဗမာပြည်လွတ်လပ်ရေးရတယ်ပေါ့ဗျာ
ဟုတ်ကဲ့ပါ
အဲ့ဒီလိုပဲနောင်လာနောက်သားများကလည်းပဲဆက်လက်ကြိုးပမ်းကြဖို့ဆိုပြီးတော့ကျွန်တော်တို့ကနှိုးစော်တိုက်တွန်းတယ်ပေါ့ဗျာ
ဟုတ်ကဲ့
1948ခုနှစ်ဇူလိုင်လ23ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းမကွဲလွန်းပြင်လေးတင်မြို့တော်ခမ်းမအနေပြီးတော့ဗိုလ်ချုပ်အောင်ဆန်းကမိန့်ခွန်းပြောတဲ့အထက်မှာဟိုသူကလည်းတဲထူးပြောတတ်တဲ့ပုဂ္ဂိုလ်ဆိုတော့အမျိုးသားတိုင်းရင်းသားတွေနဲ့ပြန်လဲစီလုံးညီညွတ်ရေးမရသမျှကာလပတ်လုံးပြီးတော့တိုင်းသူပြည်သားတွေညီညွတ်ရေးစီလုံးညီညွတ်ရေးမရသမျှကာလပတ်လုံးအဲ့ဒီနှစ်ခုညီညွတ်ရေးမရရင်ဘယ်ဆိုရတက်တက်ဘယ်ပါတီတက်တက်ကျွန်တော်တိုက်ပြီးဟာလွတ်လပ်ပင်လွတ်လပ်ညာတော်လဲဒီခွင့်ရေးဒီဟာမရဘူးဆိုရင်ကျွန်တော်တိုက်ပြီးဟာတည်တဲ့အတိုင်းပဲလေဖားတဲ့နိုင်ငံကြီးဖြစ်သွားမှာပဲလို့ဒါဘိုးကျော်ကဆာပြောခဲ့တယ်ပေါ့ဗျာ
ဟုတ်ကဲ့ပါ
အဲ့တော့အဲ့ဒီဟာကိုကျွန်တော်တို့ကကောင်းစွာနိုင်ယူပြီးတော့အမျိုးသားချင်းပြန်လဲသိမ့်မြတ်ရေးပညာရှိရေးကျွန်တော်တိုက်ပြီးတာတိုင်းရင်းသားတွေနဲ့စီလုံးကြီးညိုရေးကိုဘုသူအောင်ဆန်းသုံးမဩဝါဒအတိုင်းတိုက်နာကျင့်သုံးကြပါလို့ကျွန်တော်တို့တိုက်တွန်းတယ်
တိုက်တွန်းထားတယ်ပေါ့ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီဘာလို့ရဲ့ပညာချက်တည်းမှာတစ်ချက်ကျွန်တော်ကြားသိထားတာရှိပါတယ်တကူကဘာလဲဆိုတော့ဒီ1990ရွေးကောက်ပွဲအနိုင်ရထားတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့အခုဒီ2010ရွေးကောက်ပွဲအနိုင်ရပြီးဖြစ်ပေါ်လာမဲ့အစိုးရအသစ်အနေနဲ့တွေးဆဆွေးနွေးရေးလုပ်ဖို့အဲကြိုတင်တိုက်တွန်းလိုပါတယ်ဆိုတဲ့အချက်ပါဝင်တယ်လို့သိရပါတယ်။ဟု
တ်ပါတယ်ဟုတ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဟိုဒီအပါရိဝါရင်နိုင်ငံရေးသမားကြီးအရေအနေနဲ့ဘာကြောင့်အတိတွေးဆဆွေးနွေးမှုမျိုးပြုလုပ်ဖို့တိုက်တွန်းရပါတယ်လဲခင်ဗျာ။
ကျွန်တော်တို့ကအခုရွေးကောက်ပွဲကနိုဝင်ဘာ9ရက်နေ့ကပြီးသွားပြီပေါ့ဗျာ
ဟုတ်ကဲ့
နော်ဒီရွေးကောက်ပွဲကဘယ်လိုပဲဖြစ်ဖြစ်သူတို့ရုံးမဲ့9ချက်တိုင်းဒါကျွန်တော်တို့အစိုးရအသစ်ဆိုတာပေါ်လာရမှာပဲလေ
ဟုတ်ကဲ့
အဲ့တော့အဲ့ဒီအစိုးရအသစ်ဟာလည်းပဲဒီဗိုလ်ချုပ်အောင်ဆန်းရဲ့မကြိုက်ချက်သုံးမဩဝါဒပေးချက်တွေကိုနားယူပြီးတော့ပေါ့
ဟုတ်ကဲ
့အခုပညာရှိရေးအမျိုးသားချင်းပြန်လဲသိမ့်မြတ်ရေးကိုလုပ်ကြပါလို့ကျွန်တော်တို့ကကြိုတင်ပြီးတော့နောက်တက်လာမယ့်အစိုးရကိုတိုက်တွန်းတဲ့သဘောပါပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့နောက်တစ်ခုကဒီအမျိုးသားနေ့တခါသမရမှာပဲပေါ့လေခုနအဘတို့ပြောသွားတဲ့အထဲမှာလည်းပါပါတယ်ဒီပိုးစုံအောင်ဆန်စကားကိုဒီလိုက်နာပြီးတော့ကြိုပမ်းလှုပ်ဆောင်ကြဖို့ပေါ့လေနောက်တစ်ခုကတော့အခုလိုအဘတို့ကလည်းဒီ90ရွေးကောက်ပွဲအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဒီ2010ဖြစ်ပေါ်လာမဲ့အစိုးရအသင်းနဲ့တွေ့ဆုံဆွေးနွေးရေးဆိုတဲ့ပုံစံကိုလည်းတိုက်တွန်းထားတာရှိတယ်။အဲ့ဒီလိုတွေ့ဆုံဆွေးနွေးမှုပေါ်ပေါက်လာရေးတွေနဲ့ပတ်သက်လို့ပေါ့လေမြန်မာပြည်တော်လုံးမှာရှိတဲ့အများပြည်သူတွေအနေနဲ့ရောအဲဘယ်လိုသဘောပေါက်နားလဲထားတဲ့လဲဘယ်လိုပံ့ပိုးကူညီတဲ့လဲအပါတို့ဘယ်လိုပြောချင်ပါလဲ
။ဟိုဘာပဲပြောပြောလေဒါကျွန်တော်ကညီညွတ်ရေးမရှိလို့ဒါတွေကဖြစ်နေတာ ਉਹ ဟလာအခုတိုင်းရင်းသားတွေနဲ့ရောဟလာတည်ရင်နဲ့ရောဘာရောဟလာစံပြီမြောက်ပိုင်းရောဒါတိုက်ပွဲတွေဖြစ်နေကြခင်ဗျားတို့လည်းကြားနေတာပဲလေ
ဟုတ်ကဲ့ပါခင်ဗျာ
အဲတော့ဒီလိုဖြစ်နေတာတွေဟာအမျိုးသားချင်းမသိမြတ်လို့အမျိုးသားစီလုံးညီညွတ်ရေးမရှိလို့ဖြစ်နေတာပဲလေ
ဟုတ်ကဲ့ပါ
အဲတော့ဒါတွေကိုကျွန်တော်တို့ကသင်ခန်းစာယူပြီးတော့အဲတွေ့ဆုံဆွေးနွေးရေးအဲ90ခုနှစ်ရွေးကောက်ပွဲအနိုင်ရရှိတာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အဲနောက်တက်လာမယ့်အစိုးရနဲ့ ပညာပေါ့ဗျာဒါကျွန်တော်တို့ကိုယ်ဆုံးဆွေးနွေးရပါလို့ကျွန်တော်တို့ကဆက်လက်ပြီးတော့တိုက်တွန်းတဲ့သဘောပါပဲ